ပြည်ပမှာအလုပ်သွားလုပ်ကြတဲ့မြန်မာနိုင်ငံသားပင်လယ်ကူသင်္ဘောသားတွေပေးပို့တဲ့ငွေတွေကိုအလွန်ကောင်းမွန်တဲ့ငွေလွှဲနှုန်းနဲ့လွှဲပြောင်းပေးနေပါတယ်ဆိုပြီးပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ CB ဘဏ်ကကြေညာထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းတုန်းကဒေါ်လာကို3000ကျပ်နဲ့လွှဲပြောင်းပေးနေတယ်ဆိုတဲ့ကြေညာချက်ကိုပြောင်းလဲလိုက်တာပါဒါပေမဲ့ပြည်တွင်းမှာရှိနေပြီးနိုင်ငံသားငွေနဲ့လစာရတဲ့သူတွေအနေနဲ့သင်္ဘောသားတွေရတဲ့ငွေလှဲနှုန်းနဲ့ရဖို့ကတော့အကျုံးမဝင်ဘူးလို့လဲလစာသွားထုတ်တဲ့သူတချို့ကပြောဆိုကြပါတယ်ဘဏ်တစ်ခုနဲ့တစ်ခုကြားမှာလဲသတ်မှတ်ချက်တွေကွဲလွဲနေတယ်လို့ပြောပါတယ်ရန်ကုန်ကနေလာတဲ့သတင်းပေးပို့ချက်ကိုတော့မဆွမွန်ကပြောပြပါမယ်ရှင်
ပြည်ပရောက်မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံသားငွေနဲ့ရရှိတဲ့ဝင်ငွေတွေကိုတရားဝင်ရောင်းဝယ်ခွင့်ရှိတဲ့ authorized dealer AD bank တွေကနေတဆင့်ပြည်ရင်းကိုလွှဲပြောင်းမယ်ဆိုရင်သူတို့ကိုယ်တိုင်အသုံးပြုတာတခြားသူကိုလွှဲပြောင်းတာဘဏ်ကိုရောင်းချတာတွေလွတ်လွတ်လပ်လပ်လုပ်ဆောင်နိုင်တယ်လို့ဗဟိုဘဏ်ကမကြသေးခင်ကထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်အပြီးသတင်းပတ်အနည်းငယ်အကြာမှာတော့ပင်လယ်ကူးသင်္ဘောသားတွေမြန်မာနိုင်ငံကိုပြန်ပို့တဲ့လစာတွေကိုဒေါ်လာကို3000ကျပ်နှုန်းနဲ့လဲပေးမယ်ဆိုတော့ CB ဘဏ်ရဲ့ကြေညာချက်ပြီးခဲ့တဲ့ရက်ပိုင်းကထွက်လာပါတယ်။အခုတော့ဒီကြေညာချက်မှာဂိန်းခဏအတိအကျဖော်ပြမထားတော့ဘဲအလွန်ကောင်းမွန်တဲ့ငွေလဲနှုန်းနဲ့ပေးနေတဲ့အကြောင်းကြေညာထားပါတယ်။ပုဂ္ဂလိကနာမည်ကြီးဘဏ်တစ်ခုရဲ့နာမည်မဖော်လိုတဲ့မန်နေဂျာတဦးကတော့သင်္ဘောသားတွေကိုဒေါ်လာ3000ကျပ်နှုန်းနဲ့လဲပေးနေတယ်ဆိုတာဟုတ်မှန်တဲ့အကြောင်း VOA ကိုအတည်ပြုပြောဆိုပါတယ်။
အခုလက်ရှိကတော့ကျွန်တော်တို့ special rate ကို3000နဲ့ပြနေပါတယ်ဟုတ်နိုင်ငံသားကနေကျွန်တော်တို့ invoice အနေနဲ့ဥစ္စာဖြစ်ပြီးတော့ salary အနေနဲ့တိုက်ရိုက်ဝင်နေဆိုလို့ရှိရင်အခုလက်ရှိကတော့ပြနေတယ်ဟုတ်ဘိုးဘဏ်ကလည်းအဲ့ဒါကိုသူဥစ္စာအပါအဝင်ကြီးကတော့ဆန့်ကျင်တာပေါ့နော်တကယ်လို့အကြောင်းနဲ့တကုံကြီးကရှိတယ်ဆိုရင်တော့မနေ့ကကြောင်းပါပေါ့အခုလက်ရှိကတော့ပြနေခဏပ
ါအခုလို့ဒေါ်လာကို3000ကျပ်ငွေလဲနှုန်းနဲ့လဲပေးတဲ့အထက်မှာသင်္ဘောသားတွေအတွက်ပဲဖြစ်ပြီးပြည်တွင်းမှာနေထိုင်ပြီးပြည်ပနိုင်ငံသားငွေနဲ့လစာရသူတွေမပါဘူးလို့ဘဏ်တချို့ကအကြောင်းပြန်ထားတဲ့အကြောင်းနိုင်ငံသားငွေနဲ့လစာရသူတယောက်ဖြစ်တဲ့ကိုကောင်းမြတ်က VOA ကိုပြောပါတယ်ဘဏ်တစ်ခုနဲ့တစ်ခုသတ်မှတ်ချက်တွေမှာကွဲလဲချက်တွေရှိနေတယ်လို့လည်းပြောပါတယ
်ကျွန်တော် NGO တခုမှအလုပ်လုပ်တာဒါပေမဲ့ကျွန်တော်လစာကြတော့တုံးလုံးနဲ့မရောက်ကွန်ဘောသားကပြောလဲဆိုတော့ထုတ်ပြန်ချက်ကတော့နိုင်ငံသားတော့အလုပ်လုပ်တဲ့လူတွေပဲပါတယ်ပေါ့နော်ပြည်တွင်းမှာကျွန်တော်ရှိနေရဖြစ်တဲ့အတွက်ကျွန်တော်တို့3000နဲ့ဖြတ်ပေးတာ2000ကျော်သူတို့တတ်မှတ်တဲ့ဈေးအတော်မှကျွန်တော်တို့ဖြတ်ပေးရယ်ကွန်ဘောသားတစ်ခုပဲဖြစ်နေရပြကျွန်တော်တိတော့ဆိုရင်ကျွန်တော်အတော်ကအဒီအမေရိကန်နဲ့ Western Union နဲ့ကျွန်တော်ဒေါ်လာ100မဟုတ်ဘူးလွှဲပြီးတော့ဗျအဲ့တော့ဟိုတခြားဘဏ်ကထုတ်ပြီးတော့ကျွန်တော်3000နဲ့ထုတ်ပြီးတခြားကျွန်တော်တငယ်ချင်းတွေအဲ့ဒီတိုင်းတော့ရှိနေရပဲသူတို့ဆိုတခြားဘဏ်တွေရဆိုလို့ရှိရင်သူတို့3000နဲ့ဖြတ်ပေးရယ်ဟို policy ရောအဲ့လိုအလွယ်လေးချော်ချော်တွေဖြစ်နေတာလားဟိုဘဏ်တွေရပဲလုတ်ချင်သူလုတ်နေရလားဆိုတော့မသိအဲကျွန်တော်တို့ကနိုင်ငံချောင်းဝင်နေရတယ်မှန်တယ်ဒါပေမဲ့ပြည်တွင်းမှာရှိနေတဲ့အတွက်ဆိုပြီးတော့ကျွန်တော်တို့3000နဲ့တော့မရောက်ဘူးပ
ြဘ ਹੁ ဘန်ကတော့ပြည်ပကိုနိုင်ငံချောင်းငွေလွှဲပြောင်းတာပဲဖြစ်စေပြည်ပကနေငွေလွှဲပို့တာပဲဖြစ်စေဘ ਹੁ ဘန်သတ်မှတ်ထားတဲ့ရည်ညွှန်းငွေလဲလှယ်နှုန်းသတ်မှတ်ချက်ရဲ့3.3%ခိုင်နှုန်းဘောင်အတွင်းမှာပဲသတ်မှတ်ဖို့လိုင်စင်ရဘဏ်တွေကိုညွှန်ကြားထားပါတယ်ဘ ਹੁ ဘန်ရဲ့ရည်ညွှန်းငွေလဲနှုန်းကတော့ဒေါ်လာကိုကျပ်ငွေ 2,100 ကျပ်ဖြစ်ပါတယ်။ဒါပေမဲ့လည်းအပြင်မှာတရားမဝင်ကြိုက်ရောင်းကြိုက်ဝယ်ဈေးကွက်တွေမှာဗဟိုဘဏ်ကသတ်မှတ်တဲ့ရည်ညွှန်းငွေလဲနှုန်းနဲ့ကွာဟချက်တွေတော့ရှိနေပါတယ်။ဒါကြောင့်လည်းပြည်တွင်းကပြည်တွင်းဘဏ်တွေနဲ့ငွေလွှဲတဲ့ကိစ္စကိုအယုံကြည်မရှိဘူးဆိုပြီးရန်ကုန်မြို့ကန်တဦးဖြစ်တဲ့မတ်သီရီကပြောပါတယ်
။တော်တော်များများတော့ဒီကဘဏ်ကိုမယုံလို့ဘဏ်ကောက်မှာဘဏ်ကောက်ဖွင့်ပြီးလွှဲကြတာများတယ်။ဒီမှာကလည်း policy အမျိုးမျိုးလေဘဏ်တွေကလည်းအရန်လူပါသွားတာ။အဲ့တော့မခံနိုင်လို့ဒီရဘန်နေနဲ့လုံးမလုတာများတယ်။တချို့ကစိတ်ချတဲ့ဟွန်ဒီနဲ့လွှဲတယ်။အမဆိုတဲ့ဒီရဘန်နေတဆင်မလုဘူး
။မြန်မာနိုင်ငံဟာပြည်ပမှာသွားရောက်အလုပ်လုပ်ကိုင်နေတဲ့မြန်မာနိုင်ငံသားတွေပြန်ပို့တဲ့ဝင်ငွေတွေအများအပြားကိုလက်ခံရရှိနေတဲ့နိုင်ငံဖြစ်ပါတယ်။အရှေ့တောင်အရှနိုင်ငံတွေမှာတင်သွားပြီးတော့အလုပ်လုပ်နေတဲ့မြန်မာနိုင်ငံသားကအလုပ်သမား9သန်းရှိပြီး90ရာခိုင်နှုန်းဟာထိုင်းနိုင်ငံမှာအလုပ်လုပ်နေကြတာလို့တီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာနကခန့်မှန်းပါတယ်။ကမ္ဘာ့ဘဏ်ရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းပြည်ပကနေမြန်မာနိုင်ငံကိုပြန်ပို့တဲ့ငွေဒေါ်လာ 3.8 ဘီလီယံရှိခဲ့ပါတယ်။ COVID-19 ကာလ2021ခုနှစ်အထိရော့ကျသွားပေမဲ့2022ခုနှစ်အတွင်းမှာတော့ဒေါ်လာ6ဘီလီယံနဲ့10ဘီလီယံကြားအထိရှိနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။မကြသေးခင်လပိုင်းတွေကနေစပြီးပြည်ပမှာအလုပ်သွားလုပ်နေသူတွေရဲ့လစာငွေတွေကိုတရားဝင်လမ်းကြောင်းကနေပေးပို့ဖို့ညွှန်ကြားချက်တွေအပါအဝင်နိုင်ငံသားငွေထိန်းချုပ်ရေးစည်းမျဉ်းသတ်မှတ်ချက်တွေတော်တော်များများဗဟိုဘဏ်ဘက်ကချမှတ်လာခဲ့ပါတယ်ရှင်။
ဒါကတော့ပြည်တွင်းဘဏ်တွေမှာငွေလဲနှုန်းတွေအမျိုးမျိုးကွဲလွဲနေတဲ့အကြောင်းကိုမတ်စုမွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်။